ဖိလစ်ပိုင်ပင်လယ်ထဲမှာအမေရိကန်နဲ့ရုရှားစစ်သင်္ဘောနှစ်စီးတိုက်မိမလို့ဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရပ်ဟာအန္တရာယ်များပြီးတော့မစင်မချင်းလောက်ရက်ဖြစ်တယ်လို့တစ်ဖက်လုံးကအပြန်အလှန်ဆွဆွဲပြောကြားနေကြပါတယ်။ပက်ထိန်မစ်ဆိုင်းတက်အမေရိကန်စစ်သင်္ဘော USS Chancellorsville နဲ့ရုရှားဖြတ်သင်္ဘော Admiral Vinogradov တို့တောက်ချာနေမိနစ်တုန်းကမီတာ50လောက်အထိနီးကပ်ပြီးတော့တိုက်မိမလို့ဖြစ်ခဲ့တာပါ။စစ်သင်္ဘောနှစ်စီးမတိုက်မိအောင်လို့အရေးပေါ်ရှောင်ရှားခဲ့ရတယ်လို့ရုရှားဘက်ကဆိုပါတယ်။USS Chancellorsville ကသွားနေတဲ့လမ်းကြောင်းကနေရုတ်တရက်လမ်းကြောင်းပြောင်းပြီးတော့ Admiral Vinogradov သွားနေတဲ့ရေလမ်းကြောင်းရဲ့မီတာ50အနီးအထိကိုဝင်လာခဲ့တာဖြစ်တယ်လို့ Russia Pacific ရေတပ်မဟာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ American ဘက်ကတော့ဒီဖြစ်ရပ်ဟာ Russia သင်္ဘောဘက်မှတာဝန်ရှိတယ်လို့ပြောပါတယ်။ Russia စစ်သင်္ဘောက USS Chancellorsville စစ်သင်္ဘောနားကိုအန္တရာယ်ရှိလောက်တဲ့အထိကပ်လာခဲ့တယ်လို့ American အမှတ်9ရေတပ်မဟာရဲ့တပ်မှုကြီးClayton Dossier ကြီးညာချက်ထဲမှာပြောကြားထားပါတယ် USS Chancellorsville စစ်သင်္ဘောနားကိုရုရှားစစ်သင်္ဘောကရုတ်တရက်ကပ်လာတာကိုပြသတဲ့ဗီဒီယိုအတိုးနှစ်ခုကိုလည်းအမေရိကန်ရေတပ်က YouTube ပေါ်မှာတင်ခဲ့ပါတယ်ရုရှားဘက်ကလောက်ရဟာအန္တရာယ်များပြီးတော့မစင်မချင်းလောက်ရဖြစ်တယ်လို့အမေရိကန်ရေတပ်ကဖော်ပြပြောဆိုခဲ့ပါတယ်